အာဏာသိမ်းထားတဲ့နှစ်နှစ်တာကာလအတွင်းနိုင်ငံတော်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရည်တီကြောင့်အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်ဒီမိုကရေစီအင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမှစီးရဲရပူးပေါင်းဆောင်ရွက်မှုတွေဟာဘယ်တော့မှနဲ့မတူအောင်တိတိတသားအားကောင်းလာခဲ့တယ်လို့Stimson သုတေသနစင်တာကနေမနေ့ကဒီအွန်လိုင်းကကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာပါဝင်ဆွေးနွေးသူတွေကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းစီးလုံးညီညွတ်တဲ့တပ်ပေါင်းစုအင်အားတရက်ဖွဲ့စည်းနိုင်တဲ့အခြေအနေကိုရောက်ဖို့မှာတော့စိန်ခေါ်မှုတွေနဲ့အားနည်းချက်တွေလိုအပ်ချက်တွေရှိနေတော့မယ်လို့လည်းထောက်ပြကြပါတယ်။လက်ရှိအခြေအနေမှာစစ်တပ်ကနယ်မြေဘလောက်ထိန်းချုပ်ထားနိုင်တယ်လဲ။အထိုက်ခံအင်အားစုတွေဘက်မှာရောဘလောက်ထိအောင်မြင်နေပြီတလဲဆိုတဲ့အပေါ်မှာကွဲလွဲမှုတွေရှိနေတာပါ။Stimson သုတေသနစင်တာရဲ့အရှိအရှာအစီအစဉ်တွဲဖက်ညွှန်ကြားရေးမှူးယွန်ဆန်ကအခုလိုပြောပါရစေ
After 2 years of the military coup and the armed struggle unfortunately a lot of observers do feel that the future of the country is still unclear because what we're seeing now
အနာသိမှုနှစ်နှစ်အကြာမှာလက်နက်ကင်တိုက်ပွဲတွေနဲ့နိုင်ငံရဲ့အနာဂတ်ဟာမြေရာမသေးကြဘူးလို့သုံးသပ်သူအများစုမြင်လာတာရှိပါတယ်။မြန်မာစစ်တပ်နဲ့လက်နက်ကင်အင်အားစုတွေကြားမှာနိုင်ငံကြီးအရာပဲဖြစ်ဖြစ်စီးရဲအရာပဲဖြစ်ဖြစ်တစ်ဖက်ဖက်ကအသာစီးရနေတာမတွေ့ရသေးတာကြောင့်မှနိုင်ငံရဲ့အဓိကကျတဲ့အခြေခံအဆောက်အုံတွေကိုစစ်တပ်ကထိန်းချုပ်ထားသလိုအစ်စ်မြင့်လက်နက်တွေဟာလည်းသူတို့ရဲ့လက်ထဲမှာပဲရှိနေတာကြောင့်စစ်တပ်အနေနဲ့သူတို့ရဲ့တပ်ဖွဲ့တွေနဲ့စီးရဲလှုပ်ရှားမှုတွေဆက်ပြီးတော့ထောက်ပံ့ထားနိုင်တဲ့အရင်းအမြစ်တွေရှိနေပါတယ်။ဒါကြောင့်စစ်တပ်ကိုနိုင်ဖို့မလွယ်ဘူးလို့တချို့ကထောက်ပြပြောကြတာလည်းရှိပါတယ
်။ဒါပေမဲ့တစ်ချိန်တည်းမှာစစ်တပ်ကိုဆန့်ကျင်တဲ့အင်အားစုတွေဘက်ကနယ်မြေထိန်းချုပ်ဩဇာတရားမှုတွေပိုးပြီးတော့ရလာနေတာကိုလည်းထောက်ပြကြပါတယ်။ဒီအချိန်ကိုယူပြီးတော့ NUG အပါအဝင်ဒီမိုကရေစီအင်အားစုတွေအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစီရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ညီညွတ်မှုအားပိုကောင်းလာအောင်တိစောက်သွားနိုင်တယ်လို့အမေရိကန်အခြေစိုက်မူဝါဒလေ့လာရေးအဖွဲ့ Woodrow Wilson Center ကအာရှရေးရာသုတေသီကိုရဲမျိုးဟင်းကပြောပါတယ်
။ So especially the junta's of violence encourage the military cooperation among the anti-junta forces.
အထူးသဖြင့်စစ်တပ်ရဲ့အကြမ်းဖက်မှုတွေကစစ်တပ်ကိုဆန့်ကျင်တဲ့အဖွဲ့တွေကြားမှာစစ်ရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးရရှိလာစေပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းနိုင်ငံရေးဆွေးနွေးမှုတွေနဲ့နိုင်ငံရေးအဘုံသဘောတူညီချက်တရရဖို့မှာတော့တွန့်ဆုတ်နေတဲ့အဖွဲ့တွေရှိနေပါတယ်။ဒါကြောင့်လက်ရှိလက်နက်ကိုင်အဖွဲ့တွေကြားရထားတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုယူပြီးလက်တွေ့မဟာဗျူဟာကျတဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားနိုင်ဖို့လိုပါတယ်။အဲ့ဒီကနေမှအနာဂတ်နိုင်ငံရေးအစီအစဉ်တစ်ခုရလာအောင်နိုင်ငံရေးအရာဆေးဆက်ညှိနှိုင်းမှုတွေတဆင်ချင်းလှုပ်သွားရပါလိမ့်မယ်
။ဒီလိုလှုပ်ဆောင်တဲ့နေရာမှာအဓိကစိန်ခေါ်မှုတစ်ခုအဖြစ်ဗမာရိုင်းနဲ့တိုင်းရင်းသားအဖွဲ့တွေကြားမှာလိုအပ်တဲ့ယုံကြည်မှုမတိစောက်နိုင်သေးတာကိုလည်းကိုရဲမျိုးဟင်းကထောက်ပြခဲ့ပါဗျ။အရင်ပြည်သူအစိုးရလက်ထက်မှာတော့ကလည်းတိုင်းရင်းသားတွေရဲ့ယုံကြည်မှုရအောင်မလုပ်နိုင်ခဲ့ဘူးလို့ George Washington တက္ကသိုလ်ကနိုင်ငံတကာရေးရာပါမောက်က Christina Finch ကလည်းထောက်ပြသွားပါဗျ။
I think there's still a need on the part of people from the Bama heartland including people in the NLD to understand ethnic grievances and
NLD တွေအပါအဝင်ဗမာတွေအနေနဲ့တိုင်းသားတွေခံစားရတဲ့မကျေနပ်ချက်နစ်နာချက်တွေကိုစာနာနားလည်ပြီးတိုင်းသားဒေသတွေမှာနေထိုင်ကြသူတွေနဲ့အတူအုပ်ချုပ်ရေးအာဏာခွဲဝေလိုတဲ့ဆန္ဒရှိတယ်ဆိုတာကိုအပြည့်အဝပြရပါလိမ့်မယ်။2010ပြည့်နှစ်တုန်းကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှိခဲ့တာဒီလိုကိစ္စတွေဆွေးနွေးကြတာမှန်ပေမဲ့ NLD အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်းမှာဒီကိစ္စကိုထိထိရောက်ရောက်ဂိုင်တွင်နိုင်ခဲ့တာမရှိပါဘူးမတူညီတဲ့တိုင်းသားအဖွဲ့တွေကြားကွဲလဲမှုတွေအပေါ်မှာ NLD အနေနဲ့နားလည်မှုမရှိခဲ့ပါဘူးတိုင်းသားကောင်းဆောင်တွေကိုဘယ်လိုဆက်ဆံရမလဲဆိုတာနဲ့သူတို့ရဲ့ခံစားချက်တွေကိုနားမလည်ခဲ့ကြပါဘူးဒါကအဓိကစိန်ခေါ်မှုတစ်ခုဖြစ်နေစေဆိုတာရှင်းပါတယ
်ဆယ်စုနှစ်80ကျော်ကြာပြည်တွင်းစစ်နဲ့နှစ်ပေါင်းရှည်ကြာသဘောထားကွဲလွဲမှုတွေကြောင့်မတူကွဲပြားတဲ့အင်အားစုတွေကြားမှာပြည့်ပြည့်စုံတဲ့ညီညွတ်မှုရဖို့ဆိုတာမလွယ်ကူပေမဲ့လို့လက်ရှိရထားတဲ့စီရေးပူပေါင်းဆောင်ရွက်မှုတွေရဲ့အချိန်ဟုန်ကိုယူပြီးပုံမှန်စုစည်းညီညွတ်တဲ့အင်အားစုတရက်ဖြစ်လာအောင်အပြန်အလှန်ယုံကြည်မှုနဲ့နားလည်မှုတွေကိုတွန်းမြေတိစောက်သွားရမှာဖြစ်တယ်လို့မနေ့ကဆွေးနွေးပွဲမှာပါဝင်ဆွေးနွေးသူတွေကအဓိကထောက်ပြခဲ့ကြတာဖြစ်ပါရဲ့ရှင်